လာမဲ့နိုဝင်ဘာလတဲ့ကျင်းပမဲ့ရွေးကောက်ပွဲမှာလက်နက်ကင်ပရိပခါတွေကြောင့်နေရဲစွန့်ခွာထွက်ပြေးနေရသူတွေပါမဲပေးနိုင်အောင်စီစဉ်နေပေမဲ့စစ်ရှောင်ဒုက္ခသည်တွေကြောင့်မှတော့မြောင်လင်းချက်တွေအားနည်းနေတဲ့အကြောင်းတင်ပြပေးသွားပါမယ်။ကျွန်မမိခါပါတိုင်းနဲ့ချီတဲ့စစ်ဆောင်ဒုက္ခသည်တွေရှိရာတိုင်းရင်းသားဒေသတွေမှာပါရွေးကောက်ပွဲတွေကျင်းပနိုင်မှုစီစဉ်ထားပေမဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ပေါ်မျှော်လင့်ချက်တွေကတော့အားနည်းနေစေပါဒီနှစ်2020ပြည့်ရွေးကောက်ပွဲမှာပထမဆုံးမဲပေးခွင့်ရမယ့်အသက်22နှစ်အရွယ်ကချင်တိုင်းရင်းသားလာနူဟာဆိုရင်လေနစ်ကြီးနာမြို့အနီးမန်ခိန်စစ်ဘေးရှောင်စခန်းမှာကြီးပြင်းလာခဲ့ရသူပါရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုစိတ်ဝင်စားသူဖြစ်ပေမဲ့လည်းမျှော်လင့်ချက်ကတော့တိတ်မထားဘူးလို့သူကပြောပါတယ
်ဒီရေယူတန်းတန်းကိုခင်ပေါ့ဒီရှိကိုရှိတဲ့ပြင်တော့အဲ့လိုဒီမျှော်လင့်ချက်အများကြီးမရှိဘူးလားဒီတုန်းကအာဒီမေးဆွေရဲ့ကာလအချိန်တုန်းကကျွန်တော်မေးရမထည့်ခဲ့ရပေါ့ဒါပေမဲ့ကျွန်တော်လည်းအမျိုးလိုက်နားထောင်ရရှိရပေါ့အာဒါတော့ကြောင့်နားထောင်ဖြစ်တာပေါ့ဒါပေမဲ့လက်တွေ့မှာကျလာတဲ့အနေထားမှာအဲဘယ်လိုပြောလဲကိုယ်တိုင်မဖြစ်မဖြစ်ပြီးတော့မှကျွန်တော်ကယုံကြည်မှုအတိတ်ရှိလို့လား
ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကတော့ကက်ယောဂါကာလနဲ့ကြုံနေရပေမဲ့ရွေးကောက်ပွဲတွေကိုနိုဝင်ဘာလ၈ရက်နေ့မှာကျင်းပဖို့နဲ့နိုင်ငံရေးပါတီတွေအနေနဲ့စည်းရုံးလှုပ်ရှားခွင့်ပြုတဲ့အကြောင်းကြေညာထားပါတယ်။ဒါပေမဲ့လည်းတိုင်းရင်းသားဒေသတွေကလက်နက်ကင်ပရိပခါတွေကြောင့်ထွက်ပြေးတိမ်းရှောင်နေကြသူတွေမဲပေးနိုင်တဲ့အခြေအနေတွေနဲ့ပတ်သက်လို့ကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ကချင်ပြည်နယ်ရွေးကောက်ပွဲကော်မရှင်အတွင်းရင်မှဦးထွန်းအောင်ခိုင်ကတော့ဒုက္ခတဲ့စခန်းကလူတွေမဲပေးခွင့်မဆုံးရှုံးရအောင်ပြင်ဆင်နေတယ်လို့ပြောပါတယ်
။ဒီလူတွေတင်မဲပေးပြီးရေလုံငန်းနဲ့တောင်းရတဲ့အခါမှာအဲ့ဒီ IPP စခန်းကြီးဖွင့်လာတဲ့ရက်ွက်ကြီးပါအုပ်စုကြီးကနေပြီးတော့မှသူတို့ပြုစုတဲ့အချိန်မှာအခါတည်းသူတို့လူတွေအင်းကောက်တယ်ပြောမှကျွန်တော်တို့နေဆန္ဒမဲပေးပိုင်ဝင်ရှိသူရေချင်းနဲ့ကြိုက်ရည်တဲ့သူတွေဆိုလို့ချင်းမဲချင်းထဲမှာကျွန်တော်တို့ကအခါတည်းထည့်ပေးခဲ့ပြီးဖြစ်တယ်ဒါကြောင့်မလို့ရွေးကောက်ပွဲကြလို့ရှိလို့ရှိရင်အခုတို့လက်ရှိသူတို့နေနေတဲ့ IP စခန်းပါဝင်တဲ့ရက်ွက်ကြီးကအုပ်စုရဲ့အဲဟိုတက်တိုင်ရမဲယုံမှာသူတို့မဲပေးခွင့်ရပါတယ်။ဒါပေမဲ့သူတို့ကဒီမြေကြီးနားမှာသူတို့မဲမပေးခြင်း။ပုံမှန်သူတို့ရဲ့နေရရင်မှာရွေးကောက်ပွဲလုပ်တယ်ဆိုလို့ရှိရင်သူပြန်ပေးခွင့်ရှိတယ်။သူတို့ရဲ့နေရရင်မှာကျွန်တော်တို့ကစီစက်လိုက်တယ်သူတို့နေထိုင်ခဲ့တာမှန်ကန်တယ်ဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ကအဲ့ဒီမှာမဲခြင်းကိုကျွန်တော်တို့တိုးပြီးချက်ပေးလိုက်တယ်အဲ့ဒီမှာပေးခွင့်ပြုလိုက်မှာပေါ့။
စီရင်တင်မမှုတွေကြုံနေရတဲ့ရှမ်းပြည်နယ်မှာလဲစစ်ဘေးရှောင်ဒုက္ခသည်တွေရွေးကောက်ပွဲလုပ်ငန်းစဉ်မှာပါဝင်နိုင်ခွင့်နဲ့ပတ်သက်လို့စိုးရိမ်မှုတွေရှိနေရပါတယ်။နိုင်ခမ်းမြို့ပေါ်ကလူဦးရေ900ကျော်ရှိနေတဲ့စစ်ရှောင်ဒုက္ခသည်တွေကြားမှာရွေးကောက်ပွဲပေါ်စိတ်ဝင်စားမှုတိတ်မရှိဘူးလို့တအောင်းအမျိုးသမီးအဖွဲ့ TWO ကလွေးချီဆန်ကကပြောပါတယ
်သူတို့အားပိုင်းမှာလဲကျမတို့အမြင်ပေါ့နော်ပြီးရင်သူတို့ပေါ်မှာလဲကျမတို့တခါတူလေးချင်းကိုလည်းကြားမိတဲ့အပိုင်းတွေရှိတယ်သူတို့လည်းအဲ့လိုပါပဲဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ဟာစင်းတို့တိတ်ပြီးတော့အာရုံမရဘူးဒီရွေးကောက်ပွဲဒီသူတို့အတွက်တိတ်ပြီးတော့အိုင်တယ်လို့တိတ်ပြီးမှလဲအတူရလက်တိတ်မရှိတယ်လို့သူတို့ခံစားနေရတဲ့အပိုင်းတွေရှိတယ်စမင်းပေးတာမပေးတာတပိုင်းမပေးရင်လဲဒီနဲ့အောင်နိုင်သွားတယ်ဆိုရင်လဲသူတို့အတွက်ပြေဝအမခံချက်မရှိတဲ့ပြေဝအထပ်ပံ့ဖြစ်တဲ့ပုံစံမျိုးနေထားတော့ရှိတယ
်။နန့်ခမ်းဒေတာကဒုက္ခတဲ့စခန်းကမဲပေးခွင့်ရှိသူတွေရွေးကောက်ပွဲမှာမဲထည့်နိုင်မှုပြင်ဆင်ပေးနေတယ်လို့လည်းနန့်ခမ်းမြို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ထွန်းကပြောပါရယ်
။ဘလိုမျိုးပေါ်မှာတုံးနေ IDB ကင်းမှာကချင်းကင်းတခုနောက်ပြောဟိုးဘက်ကနေဝင်းကြီးဆိုတာတောင်းအဲဘက်ကပလောင်ကင်းတခုအဲဘက်မြို့ပေါ်မှာပေါ့နော်ရှိတယ်ဟာပြောတာဒီကံလည်းပတ်သက်ပြီးတော့ကျွန်တော်တို့ကဒီမဲဆင်းကျွန်တော်တို့ကောက်ယူရသေးပါသေးတောင်းဆိုလည်းတော့သူတို့လာပေးတာဗျာ
နိုဝင်ဘာလမှာတော့ပြည်သူ့လွတ်တော်ကိုယ်စားလှယ်နေရအတွက်မဲဆန္ဒနဲ့330အမျိုးသားလွတ်တော်နေရအတွက်မဲဆန္ဒနဲ့168နဲ့တိုင်းနယ်ပြည်နယ်လွတ်တော်အတွက်မဲဆန္ဒနဲ့644နဲ့မှာရွေးကောက်ပွဲတွေကျင်းပသွားမယ်လို့ကော်မရှင်ဘက်ကပြောဆိုထားပါတယ်ဒါပေမဲ့လည်းစည်ရေးတင်ပါမှုတွေကြောင့်လုံခြုံရေးအတွက်စိန်ခေါ်မှုတွေရှိနေတဲ့တိုင်းရင်းသားဒေသအချို့မှာတော့ရွေးကောက်ပွဲကျင်းပရာမှာအခက်အခဲတွေရှိနိုင်တယ်လို့ခန့်မှန်းနေကြပါတယ်။ပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲမှာတုန်းကလည်းကချင်၊ကရင်၊ရှမ်း၊မွန်၊ဝါနဲ့မိုင်းလားဒေသတွေကမဲဆန္ဒနဲ့အချို့မှာရွေးကောက်ပွဲမကျင်းပနိုင်တဲ့အခြေအနေမျိုးနဲ့ကြုံခဲ့ရပါတယ်ရှင်။ကျွန်မမိခါပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားတာပါ။